ဆီးရီးယားနိုင်ငံအရှေ့ပိုင်းဂိုတာဒေသမှာလူသားချင်းစာနာမှုဆိုင်ရာအပြစ်ခတ်ဆိုင်ရာမှုကိုရုရှားကနေစတင်လိုက်ပါပြီ။ဒါပေမဲ့တိုက်ပွဲတွေထပ်ပြီးဖြစ်နေစေဖြစ်တယ်လို့အဲ့ဒီဒေသကနေအရက်သားတွေထွက်ခွာတဲ့အရေးအယံမတွေ့ရသေးပါဘူး။ကုညီကယ်ဆယ်ရေးတွေလည်းပို့ဆောင်တာမတွေ့ရပါဘူး။ဆီးရီးယားမြို့တော်ဒမတ်စကတ်စ်နားကတိုက်ပွဲတွေကနေအရက်သားတွေရှောင်တိမ်နိုင်မှုအတွက်တဘုံတွေထိန်းချုပ်ထားတဲ့ဒေသကိုရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေတနေ့ကို9နာရီကြာရက်ဆိုင်ပြဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပြီးပထမနေ့မှာပဲအရက်သား6ယောက်ထဲမှနေတည်ဆုံးခဲ့ရပါတယ်။ဆီးရီးယားသမ္မတဘရှာအယ်အဆဒ်နဲ့ရုရှားသမ္မတပူတင်ရဲ့ကြီးမားတဲ့ပုံကြီးတွေကိုတစ်ဖက်တစ်ချက်စီမှာချိန်ထားတဲ့ဆီးရီးယားအစိုးရရဲ့စစ်ဆေးဂိတ်တွေရှိရာတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသကနေထွက်ခွာသွားတဲ့အရက်သားကတော့တယောက်မှမရှိသေးပါဘူး။လူသားချင်းစာနာမှုနဲ့အပြစ်ခတ်ရဆဲထားခြင်းအတွင်းတဘုံတွေကအစိုးရတပ်တွေကိုတိုက်ခိုက်ခဲ့တယ်လို့ရုရှားနဲ့စာနာဆီးရီးယားအစိုးရသတင်းဌာနတွေကဆွဆွဲခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းတဘုံတွေဟာတခြားစစ်မျက်နှာတွေဖွင့်ပြီးထိုးစစ်တွေဆင်နေတယ်လို့ပြောပါတယ်။တဘုံတွေကအရက်သားတွေတိုက်ပွဲဒေသကထွက်မသွားအောင်တားဆီးထားပါတယ်လို့လည်းရုရှားကဆွဆွဲပါတယ်။ဒါပေမဲ့ဒါကိုတဘုံတွေဘက်ကငြင်းဆိုပါတယ်။ပြင်းချင်းနေဟာဘယ်သူမှသွားဖို့မသင့်သေးဘူးဆိုတာရှင်းနေပါတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကပြောခွင့်ရကပြောပါတယ်